Yerinden 3 yaşı geldi. Upadaka Pagayi Utenye Koji Sureye Kudu Gavu Kudu Kana Kana Ma Bawa Tandara Chini Mune Pate Pido Tadwari Ha Tandaya Rema Yekhu Lube Bawadaku Wa Yashi Bide Nao To Bawadaku Wa Somta Nao Ta Bawadaku Ma Tadira Mui Hwalu Tandaya Rema Lilo Lene Jare Sure Tangwe Ga Chipwa Bo De วัดนั้นเนี่ยอาจารย์อันนี้เนี่ยตั้งไว้ได้อยู่อ่ะอ๋อเดี๋ยวว่าอันเนี่ยสุดเด็ดเลยนะเดี๋ยวว่ากันดีเดี๋ยวว่าคู่เปลี่ยนตัวนั้นเนี่ยปัจจัยอะไรสุดเด็ดเลยเนี่ยแต่ชาวบ้านเราเนี่ยมาเนี่ยตั้งเนี่ยสุดเด็ด ลูกก็มากระเป๋าลูกก็ที่มาชีเดตตัวนี้ฮะสุริยะเนี่ยเนี่ยบอกวิปวาลาไลไปส่งตัวไลวิปวาลาไลไปส่งตัวไลทุกเดียวเทียบบัวจะคู่ฮะส่งมาตั้งเลยอ๋อเล่นเล่นตัวนั้นนี่เองแล้วลุงเล่นเล่นตัวนั้นพี่ก็บัวจะคู่กันหรือบัวจะคู่ ที่ลูกตั้งเนี่ยอะไรก็ไม่ทนไหนแล้วแต่พอที่จะพอสิ้นสมัยเนี่ยเล็บปั้นนี่อะไรบดูบ้านเล็บปั้นนี่อะไรลูกตั้งเนี่ยอะไรมาเล็บปั้นนี่เราไปดูสิบดูเล่เล็บปั้นนี่เราลูกมีเสียชีวิตอันนี้มีอยู่จ้าเราที่มีอยู่ทั้งเด็กแต่ช่วงเวลาที่อะไรก็สู้ลูกคนเลย ขณะกูเรียนมาทำรับเยี่ยนนี่เลยอย่างนี้ก็คือชีวิตการเรียนเยี่ยนอะไรอย่างมั่วหมู่ดูดีเอาไปสู้วิชาเลยสิเนี่ยแต่ที่สู้รู้สู้เรียนอย่างนี้ฮะที่ขณะกูเรียนทุกความตัวอ่ะมีหรอกแล้วขณะกูจะคือชาวมือเลยชาวมือที่เราขณะกูจะคือเรียนมาอย่างเช่นกันเอ้ยเรา
ตัวสปิริตโลเลคคอร์บอนเองเลยโซโลเลคคอร์สปิริตโลเลคคอร์ประมาณนี้ย้อนหลังเลี้ยบยาลูกย้อนมาถึงประมาณนี้เรื่องอะไรเลี้ยบยาย้อนอีกสิ่งใดตีตัวบินมาเจาะผู้เอ็มบอกว่ามันเสมอรู้ตัวย้อนอีกอย่างนะเนาะก็เอ็งมีว่าเด็กเอ๋ยว่าชีดนะลูกขณะกูเรียนนี่จะรู้ทุกทัศน์ตัวบีก็ ตอนนี้อะไรมาดีกว่ากันดีกว่าอย่างดีกว่าอย่างสุดที่แล้วขณะนี้มีเปลี่ยนผีเรื่องนี้เลยถ้าเราดีเนี่ยนี่เลยอยากจะคุยชีวิตละเนี่ยเมื่อวันยันเราเสียชีวิตเนี่ยดูว่ามันดีจังดีกว่าเลยน้องแค่เด็กอยากจะคุยชีวิตประมาณนี้อยู่ดีนี่โบราณมาดาวิเช่นนี้สิครับที่สวยเลยมันยาวบุรุษที่เราอยู่ใช่ป่ะเอาส่วนเลี้ยงเส้นตัวเรือ เราเลี้ยงยาเข้าเรือสุดเลยอยู่ซาเรก็มาดีมาชิมเลยที่ไหนน้องว่าพี่เด็กสุดเลยดูดีเลยชิมเลยเนาะแล้วโบราณมาดาสิสิจ้าเนาะแล้วเราทำอะไรดีเนี่ยนี่เลยอย่าสักขณะโบราณมาจะคู่มาไม่ใช่ขณะโบราณมาตัวบ่าวดีอะไรป้องสาบีก็เช่นยังสั้นๆลูก ที่บอกลูกชายนี่ทำไม่ใช่เลยแต่ที่ตัววันนี้เรามาเมียยังไม่ทำอะไรเมียบีรอพันเซนบีแต่เนี่ยยังไม่แต่เนี่ยกูยอมตัวลานี่ได้ลงมือเนี่ยเรื่องยาลีที่คือว่าช่วยบีรอเราจะคุยเรื่องมาตัวพิชิตาลูกที่เราหาอยู่ไม่ใช่แล้วนั่นก็อยากแค่เดียวแต่ชาวบ้านเรามาเราดูเรียนดูเรื่องนั่นเลยไม่ใช่พอไม่รู้เรื่องตัว เด็กยาวเวคอคอเวียนเมคอคอสู้ลูกเวคอคอดูเรียกขณะกูเรียกนี่ท่านเรียกที่ขณะกูยี่ห้องลูกจะสีตัวเองตัวช่วยตัวเอง ဖက်သွားပြီးနောက်ခန္ဓာကိုယ်တစ်ခုရယူပြန်တယ်။ဒါလေးကတော့အမြဲတမ်းဒုက္ခဒုက္ခကိုခံစားလို့ဘဝတစ်ခုကနေဘဝတစ်ခုကူးပြောင်းသွားလာနေတဲ့အရာလေးရှိတယ်လို့ဒီလိုယူဆကြတော့နားလည်းမလွယ်လွယ်တယ်ပေါ့လေ။အကောင်းဆုံးအကြောင်းပြုလေဒီဘဝကိုပြုလုပ်တာကိုနေပြုပြီးတော့အဲ့ဒီဆိုးလေးရဲ့ချမ်းသာဒုက္ခဆိုတာဒီလိုရှိတယ်ယူဆကြ။ဒီကနေ့မှာရှိနေတဲ့ခရစ်စတန်တို့မွတ်စလင်တို့ဆိုတဲ့အယူဝါဒတွေကိုကြည့်မယ်ဆိုရင်အဲ့ဒီအယူဝါဒပဲသူတို့လည်းဒါအသက်ဆန်းမဟုတ်ဘူးရှေးတုန်းကတည်းကရှိတယ်အယူဝါဒတခုခုကပေါ်လာတာလည်းမဟုတ်ဘူးသူတို့တမန်တွေကြောင့်မလို့ဒီဟာပေါ်လာတာလည်းမဟုတ်ဘူးရှေးတုန်းကတည်းကဒီအယူဆကအမတန်ဟောင်းနေတဲ့အယူဆတစ်ခုဖြစ်ဒီအယူဆကိုကြော်နိုင်တာမရှိဘူးသစ္စာမြတ်မပွင့်မှုဆိုရင်ဒီရောသရဲ့ဟိုဘက်ကိုကြော်ပြီးတော့မသွားနိုင်ကြဘူးဒီမှာဒီထဲမှာပဲရက်နေကြဘုန်းကြီးတို့1969ခုနှစ်ကဂျပန်ကိုရောက်သွားတော့အဲ့ဒီဂျပန်မှာကိုရာဆန်ဆိုတဲ့မြို့ရှိတယ်တောင်ပေါ်မြို့အဲ့ဒီဘုံမှာဘုန်းကြီးကျောင်းနေတယ်ညာမဟာယာနဘုန်းကြီးကျောင်းအဲ့တောင်ပေါ်မြို့မှာအကြီးမားဆုံးကဘာလို့ဆိုသင်္ချိုင်းကြီးပဲသင်္ချိုင်းကြီးထဲမှာလက်ပတ်ကြည့်လို့မကုန်နိုင်တော့ဘူးဂျပန်လူမျိုးတွေကအဲ့ဒီအသက်ရှင်နေတော့မှအရေးပါတယ်လို့သိသွားတဲ့နောက်မှာလည်းပဲအရေးပါလေဆိုတာသိသွားတဲ့လူတွေအတွက်အများကြီးလောက်ထားတယ်အဲ့ဒီတချို့ကမသေးခင်တည်းကပဲအဲ့ဒီထဲမှာနေရာဥထားတာတွေဆိုတာတောင်ရှိအဲ့ဒီပါဝင်ကျင်မှာဘုန်းကြီးကျောင်းနေဒီသွားတဲ့ပုဂ္ဂိုလ်တွေကိုရည်စူးပြီးတော့သူတို့ရွတ်ဖတ်တဲ့နေရာတို့အူဒါနာပြုတာတို့လုံးကြသူတို့ယုံကြည်ချက်အတိုင်းသူတို့ကတော့အဲ့ဒါ spirit လို့ခေါ်တာပေါ့ဒီသွားတဲ့လူရဲ့ဝိညာဉ်တွေကဒီထက်မှရှိနေတယ်လို့သူတို့ယူဆတယ်အဲ့ဒီဝိညာဉ်တွေကောင်းရကောင်းကြောင်းဘဝတစ်ခုကိုရောက်ရှိဖို့ရတဲ့ကျဲတဲ့မိသားစုကနေပြီးတော့အခုကြီးပေးကြတယ်သူတို့ကောင်းကြီးပေးကြတယ်ဆူတောင်းပေးကြတယ်ဘုန်းကြီးတွေပြန်ပြီးတော့ဆရာတရားများရွတ်ဖတ်စေတယ်လို့ပြောလို့ဒီလိုလုံးချက်အဲ့တော့ဂျပန်ဘုန်းကြီးတွေပါနဲ့ဒီကိစ္စကိုဘုန်းကြီးကမေးကြည့်တယ်ပေါ့လေအပြည့်လို့သိသွားတဲ့လူတွေကိုရည်စုပြီးတော့အခုလိုရောက်ခရရတယ်လို့ဆိုတော့သူကပြောတယ်ပြီးသွားတဲ့လူရဲ့ဝိညာဉ်နေတဲ့ကောင်းတဲ့ဘဝတွေ့ဖို့ရတဲ့အဲ့ဒီဝိညာဉ်တွေဟာဘဝကောင်းတစ်ခုကိုငန်းချောင်းကိုရှာတွေ့ဖို့အတွက်သူကဒါရွတ်ပေးတယ်မှာလို့အဲ့လိုပြောတယ်လမ်းကောင်းတွေ့ဖို့ရလို့ဆိုရင်လမ်းရှာမတွေ့နိုင်ပဲနဲ့ဝိညာဉ်ဘဝမှာဒုက္ခရောက်နေတယ်လို့ပြောရယူဆတာပေါ့နော်ဘုရားကောင်းမှုပြုပေးမယ်၊ယူဖတ်ပေးမယ်ဆိုရင်ဒီဝိညာဉ်လေးကကောင်းတဲ့ဘဝကိုချောင်းချောင်းတန်းတန်းသူရောက်သွားနိုင်တယ်။ဘုရားဆိုလမ်းကြောက်နေတတ်တယ်ပေါ့။အဲဒါကြောင့်ဝိယူဖတ်ပေးတယ်လို့ဆိုတော့ဘုန်းကြီးကမေးတယ်အဲ့လိုယူဖတ်ပေးလိုက်လို့ဝိညာဉ်ကတစ်ခုလောက်ကောင်းရာသူသူတီရောက်သွားတယ်လို့လမ်းတွေ့သွားတယ်ဆိုတာရောမှတ်တမ်းရှိတာလို့ဆိုတော့အဲ့လိုတော့မသိဘူးတဲ့သူ။ဒါမသိဘူးမင်းတို့ကယုံကြည်နေကြတာပဲ။ဟုတ်ကဲ့လား။
အ
မှန်ပါဗျာအဲ့ဒါကိုကြည့်နေတာတက်တက်ယုံကြည်မှုလို့ပဲပြောမှာဘူးမှလက်တွေ့လည်းမရှိရွတ်ပေးလိုက်လို့သူရည်ရွယ်ချက်ကရွတ်ဖတ်ပရိသေပေးလိုက်တာနဲ့နန်းဖြောင်းအောင်ဆိုတဲ့ရည်ရွယ်ချက်ရှိရင်ဒါဖြင့်နန်းဖြောင်းတဲ့နန်းကိုတွေ့သွားတာဘယ်နှခုရှိလဲလို့သိရမှာပေါ့ဒါဟာအမှန်ပါဗျာမသိဘဲနဲ့လုံးလို့ရှိရင်တော့ဒါမဟုတ်သေးဘူးလို့ဒီလိုတွေ့ရမှာပဲနော်အမှန
်ပါဗျာ
ဟောသိတဲ့နိလန်ရှိကိုရှိရမယ်ဒီလိုလုံးမှနန်းဖြောင်းတယ်ဆိုတာဘာကြောင့်ဖြောင်းလဲဘယ်နှယောက်ဖြောင်းသွားတယ်ဆိုတာရှိကိုရှိရမယ်နိခုအဲ့ဒီလိုမရှိဘဲနဲ့အစင်လာရဒီလိုပြောလို့ရွတ်ဖတ်နေတယ်လို့ဆိုတာတကယ်တော့လေဒီဝိညာဉ်ရှိတယ်ဆိုတာဘုရားဘာသာရဲ့အကြီးခေါ်လည်းမဟုတ်ဘူးမြတ်စွာဘုရားဟောတာနည်းနည်းမဆိုင်မြတ်စွာဘုရားဟောတဲ့ဝိညာဉ်ဆိုတာအတိစိတ်အတိစိတ်လေးကမြဲတဲ့အရာမဟုတ်ဘူးတော့ဖြစ်လာလိုက်ပြတ်သွားလိုက်ဖြစ်လာလိုက်ပြတ်သွားလိုက်သာဝရမြဲနေတဲ့အရာမျိုးမဟုတ်ဘူးနော်ခရစ်စတန်နေမွတ်စလင်နေလဲကြည့်မယ်ဆိုလို့ရှင်ဒီဘုရားကောင်းတာပဲလုပ်လို့ဆိုးတာပဲလုပ်လို့ ေသွားပြီဆိုလို့ရှိရင်ဝိညာဉ်အနေနဲ့သာဝရဘုရားဆုံးဖြတ်ပေးမယ်လေးကိုစောင့်မြော်ရမယ်။သာဝရဘုရားကလာပြီးတော့အမိန့်ချလိုက်မယ်နောက်ဆုံးနေ့ကျတော့ဘယ်နေ့ဆိုတော့သူတို့လည်းသမထတာမရှိဘူးနော်။အဲ့ဒါသင်္ချိုင်းကစောင့်နေတဲ့သဘောပေါ့။သင်္ချိုင်းကနေပြီးတော့အဲ့ဒီဝိညာဉ်တွေကစောင့်နေကြတယ်။ဒါမို့သင်္ချိုင်းကိုကြာကြာနာနာလှုပ်ထားကြသူတို့ကသင်္ချိုင်းကနေဒီဝိညာဉ်တွေကစောင့်တယ်။သာဝရဘုရားကကောင်းမြတ်ဘုံလာရောက်ပြီးတော့သာဝရဘုရားကြီးရဲ့ကြွလာပြီးတဲ့အခါကျတော့မင်းမကောင်းတာတွေလုပ်လို့သာဝရမင်းရဲ့သွားဆိုတဲ့အဲ့ဒီကသာဝရမင်းရဲ့သွားပြန်လာမရှိဘူး။ကောင်းတာတွေလုပ်သည့်အတွက်ကြောင့်သာဝရကောင်းဝင်ဘုံကြီးကိုလိုက်ခဲ့ဆိုပြီးတော့သာဝရဘုရားနဲ့အတူနေရတဲ့သာဝရကောင်းဝင်ဘုံကြီးကိုလိုက်ခဲ့ဆိုလို့ရှိရင်ပြန်လာမရှိတော့ဘူး။ဒါကခရစ်စတန်တို့ရဲ့အယူဝါဒပေါ့နော်။မွတ်စလင်တွေကလည်းထို့တူပဲသူတို့မှဂျန္နတ်ဆိုတာရှိတယ်။အဲ့ဒီဂျန္နတ်ဆိုကောင်းတာလုပ်တဲ့ပုဂ္ဂိုလ်ရဲ့အဲ့ဒီဂျန္နတ်ကိုသူတို့ရဲ့အန္တရာယ်ရှင်မြတ်နဲ့ညည်းရနေရမယ်လို့ဗျာမူစလင်တွေအဲ့လိုဆိုတာမျိုးကြားရအဲ့တော့ဒီဝါဒတွေကတခြားကြည့်မယ်ဆိုလို့ရှိရင်လူရဲ့ခန္ဓာကိုယ်ထဲမှာသာဝရမြဲနေတဲ့အရာဘဝတစ်ခုကနေဘဝတစ်ခုပြောင်းတဲ့အရာရှိတယ်လို့အယူဆပြရတယ်အဲ့တော့သူတို့အနေနဲ့ရှင်းပြလို့တော့လွယ်တယ်ဒီကောင်းတာလုပ်လို့ရှိရင်သာဝရကောင်းမြတ်ဘုံကြီးမှာနေရမယ်မကောင်းတာလုပ်လို့ရှိရင်သာဝရငရဲသွားရမယ်လို့ဆိုတော့လူတွေကနားလည်ဖို့လွယ်တယ်ပေါ့နားလည်ဖို့လွယ်တယ်အဲဘုရားဘာသာတရားတော်ရကြတော့ခုနကသူ့ရဲ့ခန္ဓာကိုယ်ထဲမှာသာဝရခံရတဲ့အရာဆိုတာမရှိဘူးရုပ်နဲ့နာနဲ့ဒီမျိုးမျိုးပဲရှိတယ်ကျိုးဆိုတာကြီးကမမြဲဘူးဆိုတာဒီဘဝမှာပဲထင်ရှားတယ်လေသူရဲ့ခန္ဓာကိုယ်ကတစ်ပြေးပြေးကလေးဘဝလေးကနေကြီးလာပြီးတော့ဆုံးမှာအဲ့ရွယ်ကြီးအိုမင်းရဲ့ရောတဲ့အချိန်လေးမျိုးရောက်နောက်ဆုံးကြတော့ဒီရုပ်ခန္ဓာကိုယ်ကြီးကပြုတ်နံတင်းညိုလိုက်ရတာဆိုတော့ဒီရုပ်ကြီးကိုကြည့်မယ်ရှင်မမြဲဘူးဆိုတာသိတာဒါဖြင့်သူရုပ်နဲ့ရှင်တွဲပြီးတော့ဖြစ်နေတဲ့အသိစိတ်လေးတွေကရောမြဲသလားလို့ဆိုအသိစိတ်မမြဲဘူးဆိုတော့တော်တော်ထင်ရှားလာပဲသိသိချာချာဟုတ်စဉ်းစားပြီးတော့ကြည့်ရင်ကိုယ်စိတ်လေးဟာတသမာတည်းနေတာမှမဟုတ်ပဲဒီသွေးပေါ်လိုက်ကြောက်သွားလိုက်ဟိုသွေးပေါ်လာလိုက်ကြောက်သွားလိုက်ဟိုသွေးပေါ်လာလိုက်ကြောက်သွားလိုက်နော်ယုတ်ကြီးကကြောင်းတာတိတ်မမြန်ဘူးစိတ်ကြောင်းတာပုံမြန်ယုတ်ကလေ7 15နှစ်မဲဒီယုတ်ဖယ်နဲ့ပြောကြတာပဲနော်ဘုံမသွားသေးဘူးဒီယုတ်ကြီးဒီယုတ်ဖယ်ကြည့်တဲ့လူတွေကပြောကြတယ်မှတ်မိနေကြစိတ်ကြတော့အဲ့လိုရတာ
ပါရ
ပါဗျာ။ဒါသိမြန်တဲ့စိတ်ကပြန်။ကြောင်းတယ်ဆိုတာဒီပြတ်သွားပြီးတော့မှအစ်တစ်ခုဖြစ်တာကိုပြောတာနော
်။မှ
န်ပါဗျာ။ဒါလေးတစ်ခုတည်းကဘိုးလိုဖြစ်လိုက်ဒီလိုဖြစ်လိုက်မဟုတ်ဘူး။ဖြစ်လာလိုက်သူ့တတန်းလိုက်ပျောက်သွားတာ။အဲ့ပျောက်သွားပြီးနောက်တစ်ခုပေါ်လာလိုက်နောက်အကြောင်းတစ်ခုကြောင့်နောက်တစ်ခုပေါ်လာလိုက်။စိတ်လေးကအလွန်လင်းမြန်တဲ့နှုံးနဲ့ဖြစ်ပြီးတော့ပြတ်တယ်။အဲ့ဒီပြက်နေတဲ့စိတ်ဝိညာဉ်လေးကိုငဲပါလေဘဝတန်လျာဒီဘဝဒီဘဝကိုသွားတယ်လို့ဒီလိုယူဆနိုင်ကြအကြောင်းပါတစ်ခုမှမရှိသေချာတွေးကြည့်လိုက်လို့ရှိရင်စိတ်ဆင်ကအလုံးလင်းညာနဲ့နှုံတာနဲ့ဖြစ်ပြီးတော့ပြက်နေတာဆိုတာဒီဆင်ញင်စဉ်းစားကြည့်ရတယ်ဆိုရင်ပြိနိုင်တဲ့အနေအထားရှိအခုလိုဆိုတော့ကြည့်တယ်စိတ်ဆိုးနေတဲ့အခါဖြစ်တဲ့စိတ်လူကျင်လောဘဖြစ်နေတဲ့အခါစိတ်ပျော်ရွှင်နေတဲ့အခါဖြစ်တဲ့စိတ်တွေတူလား
တ
ူပါဘူးဗျာတူဆိုသိတ်ထင်ရှားတယ်စိတ်ဆိုးနေတဲ့စိတ်ကလည်းခဏတည်းမြုပ်ပဲစိတ်ဆိုးပြီးကြွကြစိတ်ပြေသွားတဲ့အခါမရောက်တော့မှသိတော့နော
်ပါပါဗျာ
ဒါစိတ်ဆိုးနေတဲ့စိတ်ကလေးကတင်ပြီးတော့ဟိုဘဝကိုသွားလို့ဘယ်လိုလုပ်ရမှာတော့စိတ်ဆိုးတာလည်းခဏပဲလေပျော်တယ်ဆိုတဲ့စိတ်လေးလည်းဒီခဏပဲဆိုတော့ဒါလေးတွေကမငဲဘူးဆိုတာထင်ရှားနေတာပဲဖြစ်ပြီးတော့သူပြက်သွားတာပြက်သွားတဲ့သဘာဝတရားလေးတွေကနောင်ဘဝကိုရောက်သွားတယ်ဆိုတာပြောစရာဘာမှမရှိဘူးရုပ်ခန္ဓာကိုရက်လဲနောင်ဘဝရောက်တော့ဘာလို့မရောက်တော့တော့ကြည့်ပြီးပုတ်ကြိုက်တာမိတဲ့ကြိုးပြိုက်တာမြုပ်ပြလိုက်တာနောင်ဘဝမရောက်ဘူးဆိုတာသင်ချာစိတ်ကလည်းအခုဖြစ်အခုဖြစ်နေတဲ့စိတ်တွေဆိုတော့အတိတ်အတိတ်တွေလာနေတာဆိုတော့နောင်ဘဝရောက်ဖို့ဆိုတာရှိနိုင်တယ်နော်အဲ့တော့ဘုရားဗလာတရားတော်အရာယုတ်တရားနဲ့နန္ဒီယသာဝရမတည်မြဲတဲ့ယုတ်တရားနဲ့နန္ဒရားဒီမျိုးပဲရှိတယ်။ဆံရဆံရအကြောင်းတွေကြောင့်ဖြစ်ပြီးပြက်နေတာပဲရှိတယ်။ ငါတို့ပြောကြရတယ်တခုမှမရှိဘူးငဲနေတဲ့ညာလို့တခုမှပြောကြရမရှိဘူးတဏှာလေတာဘယ်သူကနေတာတော့အဲ့ကြတော့ခုတော့အဟုတ္တရိယဘယ်သူကလုပ်ပြီးဘယ်သူကခံနေတာတော့ဆိုတာစဉ်းစားကြရပေါ်လာတယ်နော်ခြေတော့ဘုရားလက်ထက်ကလည်းသစ္စာဘုရားတရားဟောနေတဲ့အချိန်မှာယဟန်တော်ကြီးကစဉ်းစားတယ်ယဟန်တစ်ပါးတရားတော်နဲ့ပတ်သက်ပြီးရှင်းရှင်းနားမလည်တော့သူကစဉ်းစားအတ္တဆိုတဲ့ထာဝရမြဲတဲ့အရာမရှိပဲနဲ့ဘယ်သူကကုသိုလ်အကုသိုလ်လုပ်ပြီးတော့ဘယ်သူကခံမှာတော့ပေါ့သူစဉ်းစားတာကတော့သူကဒီလိုစဉ်းစားတာနော်ဘုရားဟောထားတယ်မဟုတ်လားမကောင်းတာလုပ်ရင်မကောင်းတဲ့အကျိုးကိုခံရတယ်ကောင်းတာလုပ်ရင်ကောင်းတဲ့အကျိုးခံစားရတယ်ဆိုဒါဖြင့်ကောင်းတာလုပ်တာမကောင်းတာလုပ်တာကဘယ်သူလဲခံရတာကဘယ်သူလဲဟောစဉ်းစားကြည့်လိုက်ဘုရားရဲ့တရားတော်ကအဖြေကကမ္မတ္တကာရကောဏ္ဍတိကောင်းတာဆိုတာကံကိုလုပ်တဲ့လူဆိုမရှိဘူးမရှိဘူးပုဂ္ဂိုလ်နေနဲ့မရှိဘူးဝိပါကတ္တသဝေရောအကျိုးတရားကိုခံစားတာစံစားတာလည်းမရှိဘူးဒါဖြင့်ဘာလို့ကံကိုလုပ်တာလို့ပြောတော့ဆိုရင်အကြောင်းတရားတွေဖြစ်ပေါ်နေတာကိုပဲကံလုပ်တယ်လို့လူတွေကပြောနေကြတာဆိုင်ရာဆိုင်ရာအကြောင်းတရားတွေပေါ်နေတာခံစားရစံစားရဆိုတာဘာပြောတာလဲဆိုတော့အကျိုးတရားတွေပေါ်နေတာကိုပြောတာလေဒီလိုမြင်မှသူကဘုရားဗန္ဓတရားတော့အမြင်မှန်တယ်နော်အကျောင်းပေါ်တာနဲ့အကျိုးပေါ်တာခံစားရတဲ့ပုဂ္ဂိုလ်တ attva လည်းမရှိဘူးပြုလုပ်တတ်တဲ့ပုဂ္ဂိုလ်တ attva ဆိုတာလည်းမရှိဘူးပြုလုပ်တယ်ဆိုတာအကျောင်းတရားပေါ်တာကိုပြောတာခံစားရဆိုတာအကျိုးတရားဖြစ်ပေါ်လာတာကိုပြောအကျောင်းတရားအနေနဲ့ပေါ်လိုက်အကျိုးတရားအနေနဲ့ပေါ်လိုက်ယုံနံဓမ္မဖြစ်စဉ်သဘာဝကြီးပဲနှစ်ခုပေါင်းစပ်လိုက်တဲ့အခါတတဝအစဉ်တန်တန်ဝင်လာတယ်ပေါ့။ဘာနဲ့ဥပမာပြောလို့ဆိုရင်ရုပ်ဘောလို့ဆိုရယ်စိတ်ယုံကြည်နေတယ်တူတယ်။ဆိုပါတော့အခုဒီနေ့လူတိုင်းသိနေကြတယ်ကားဆိုတော့ဖိသွားတဲ့ကားကားနဲ့သွားတယ်။ကားဆိုတာကြည့်စက္ကရိယာတွေအားလုံးနဲ့ပေါင်းပြီးမောင်းတတ်တဲ့ driver နဲ့ပေါင်းလိုက်တဲ့အခါကျတော့ကိုသွားနေတဲ့စီသွားလို့မရဘူး။
ရပါဘူး
။သွားလို့ရရင်လည်းမကဘူး။ရှေ့ကဖိတ်ဆုပ်နေရင်သူကနှမ်းပြောလို့ရသေးတယ်။ဟုတ်ကဲ့လား။မှန်ပ
ါပါ
။ဟွန်တီးတယ်ဆိုတာရှေ့ကဖိတ်နေရင်သူကအတန်သေးသေးတယ်နော်
။မှန်ပါပါ။
အဲ့တော့ဒါဖြင့်ဒီကဲကဒါကဘယ်သူကလုပ်နေတာလဲလို့မေးကြည့်လိုက်လို့ရှိရင်စက္ကရိယာတွေပေါင်းဆက်ထားလို့ဒါဖြစ်တယ်။ဘယ်သူမှလုပ်တာလည်းမဟုတ်ဘူး။ဒါကကအကုန်လုံးတာလားဆိုတော့ driver မလုံးတာဘောင်းရုံလေးပဲသူပေါင်းတာသူသူ့လုပ်ငန်းကတစ်ခုတည်းပဲ driver ဆိုတာဘယ်လိုကားလမ်းပေါ်မှာသူမပြေးနိုင်ဘူး engine လို့တောင်းဝတရားမဆောင်ရနိုင်ဘူးဓာတ်ဆီလို့လည်းသူကကြီးလောင်မလုံးနိုင်ဘူးသူလုံးနိုင်တာဘောင်းတာတစ်ခုတည်းဟုတ်ကဲ့ဟုတ်ပါဘူ
း
ဓာတ်ဆီရဲ့အလုပ်ကို driver မလုပ်ဘူး engine ရဲ့အလုပ်ကိုလည်း driver မလုပ် engine က engine အလုပ်လုပ်တယ်ဓာတ်ဆီကဓာတ်ဆီလုပ်တယ်ဘိန်းကဘိန်းအလုံးပေါင်းစားလိုက်တဲ့အခါကျတော့ဒီအကျိုးတရားဖြစ်သွားတာပေါ့။မှန်ပါဗျာ
။
အဲ့ဒါကိုစဉ်းကျင်စဉ်းစားကြည့်လိုက်လို့ရှိရင်လူရဲ့ခန္ဓာကိုယ်ဟာအဲ့တိုင်းပဲ။အလုံးပေါင်းစားလိုက်လို့ဟောတာပျော်တယ်၊ဆင်းရဲတယ်၊ချမ်းသာတယ်၊အမျိုးမျိုးပေါ်ပျော်တယ်၊ဆိုးတယ်စသဖြင့်ဒီလိုလှုပ်ရှားမှုတွေကမျိုးစုံဖြစ်တာ။အဲ့တော့စိတ်ယုံကြည်တဲ့အနာဂတ်တူတာပဲ။စိတ်ယုံကြည်တဲ့အနာဂတ်တူတယ်တကယ်တော့လေတစားစီဖြတ်ကြည့်လိုက်မယ်ဆိုရင်ဘာမှရှာမတွေ့တော့စိတ်ယုတ်ကြီးတဲ့မှာဘယ်သူကစကားပြောနေတာတော့လို့တစားစီဖြတ်ကြည့်လိုက်ရှိပါအောင်မလား
ရှိပါပါဗျာ
ရှိတော့မော်ဒီကားနဲ့ဒီဆက်အစိတ်ပိုင်းတွေတစားစီဖြုတ်ပြီးပုံထားလိုက်မယ်ဆိုရင်ခုနကလိုသွားလာနိုင်မှုဆိုရယ်စွာအားတစ်ခုမရနိုင်တော့စွာအင်လည်းမရှိဘူးစွာအားလည်းမရှိတော့နော်လူလေးယုတ်ကြီးနာနေလို့တစားစီဆိုလို့ရှိရင်ဘာမှမဖြစ်တော့အောင်ဆက်နေတဲ့အချိန်မှာသူကလှုပ်ရှားမှုအသင်တန်းနေဓာရီပေါ်နေပေါ်နေတဲ့အခါကျတော့လူတွေမှာဘာအတွေးဝင်လာလို့ဆိုလို့ရှိရင်ဒီထဲမှာဥဆောင်လှုပ်ရှားနေတဲ့ဒီထာဝရမြဲနေတဲ့အရာတစ်ခုရှိတယ်သူကနေပြီးတော့ဆောင်နေနေတယ်လို့စိတ်ထဲမှာဒီလိုမြင်လာကြတဲ့လူတွေမှာအဲ့လိုမြင်လာတဲ့အမြင်ကိုအကြောင်းပြုပြီးတော့တဏှာလေတာလည်းသူပဲကောင်းတာဆိုတာလောက်တာလည်းသူပဲခံစားတာလည်းသူပဲလို့ဒီလိုမြင်လာကြ တကယ်တော့ဘုရားတရားတော်အရာဒီလိုမဟုတ်ဘူးတရားဝမြတ်စွာဘုရားကတုံညာလို့ခေါ်တာနော်တုံညာဆိုတာငါလို့ပြောစရာလည်းတစ်ခုမှမရှိငါ့လို့ပြောစရာလည်းတစ်ခုမှမရှိသစ်ပင်ကြီးတစ်ပင်ကိုကြည့်လိုက်သစ်ပင်ကြီးတစ်ပင်ကြည့်လိုက်လို့ရှိရင်ထိုသစ်ပင်ဟာမျိုးစိတ်လေးရနေပြီးတော့မြင်နေရင်လည်းပေါင်းစပ်ပြီးတော့သစ်ပင်ဖြစ်တာဖြစ်လာပြီးတဲ့အခါကျတော့ပြမကအပူတွေတို့ဇာတိဥရုတို့အနေထားကြည့်ပြီးတော့သူကပွင့်တဲ့အခါပွင့်တယ်ပြီးတဲ့အခါပြီးဘယ်သူကမှမင်းပြီးချိန်တန်ပြီးပြီးတော့လို့ပြောတာလည်းမရှိဘူးပွင့်ချိန်တန်ပြီးပွင့်တော့လို့လည်းမပြောဘူးဆရာဆရာအကြောင်းတရားတွေအကြောင်းလို့ဒါဖြစ်လာဆရာဆရာအကြောင်းတရားတွေအကြောင်းလို့ပေါ်လာအပွင့်ပေါ်လာလိုက်အသီးပေါ်လာလိုက်အချိန်ကြာတော့ဒီအသီးလေးတွေကကျေကျသွားပြန်လိုက်တယ်ဒီလိုလဲပတ်ပြီးတော့နေတာဆရာဆရာအကြောင်းတရားတွေပေါ်မှာပူတည်ပြီးတော့ဖြစ်တယ်အဲ့ဒီသစ်ပင်ထဲမှာငါလို့ပြောစရာရှိလားဆိုတော့မရှိဘူးသူဆရာဆရာအကြောင်းတရားတွေအကြောင်းဖြစ်တယ်ငါဟာလို့တတ်မှတ်စရာလည်းတစ်ခုမှမရှိဘူးလူရဲ့ခန္ဓာကိုယ်မှာလည်းထို့တူပဲယုတ်တရားတွေကဆိုင်ရာအကြောင်းတရား၄မျိုးရှိတယ်ကံစိတ်ဥတ္တအာဟာရဆိုတဲ့အကြောင်းတရား၄မျိုးထို့အကြောင်းတရား၄မျိုးပေါ်မှာပူတည်ပြီးတော့လူရဲ့ခန္ဓာကိုယ်ကယုတ်တရားကြီးတွေဖြစ်ပြီးတော့ရှင်းတန်ဖြစ်ပြက်ပြီးတော့ဒီလိုနေတာဆိုင်ရာအကြောင်းတရားတွေမရှိဘူးဆိုတာတွေဖြစ်မှာမဟုတ်ဘူးအဲ့ယုတ်တွေထဲမှာငါလို့ပြောစရာလည်းတစ်ခုမှမရှိဘူးဘာဖြစ်လို့လဲဆိုတော့အကောင်လုံးငါတို့ထောက်ပြလိုက်တဲ့အချိန်မှာသူကရွေ့သွားလို့မရှိတော့ဘူး။ခါရတ်ပြင်းနေနေတာတခုမှမဟုတ်ဘူး။တစ်ခုပြီးတော့တစ်ခုဖြစ်တယ်၊တစ်ခုပြီးတော့တစ်ခုဖြစ်နေတယ်။ကြောင်းလဲနေတဲ့အရာကြီးဆိုတော့ငါတို့ပြောစရာတခုမှမရှိဘူး။စိတ်ဆိုတာကဒီကဲ့မြန်တဲ့အကြောင်းတရားတွေကြောင့်ဒီကဲ့မြန်တဲ့နှောင်းနဲ့ဖြစ်ဖြစ်ပြီးတော့နေတာဆိုပိုးပြီးတော့ငါတို့ပြောစရာမရှိတော့ငါဟာလို့လည်းပြောစရာမရှိဘူး။ဒါဟုတ်ငါဟာလို့တတ်မှတ်လိုက်တဲ့တကယ်လေသူကပြောင်းသွားပြီးရှိတော့ပြတ်သွားပြီးငါဟာလို့တတ်မှတ်လိုက်တဲ့ဟာလည်းသူကပြတ်သွားတတ်မှတ်တဲ့အချိန်ပိုင်းလေးတွေမှာအကုန်ပြတ်စီးသွားတယ်ဆိုတော့ဟောအဲ့လိုဆိုလို့ရှိရင်တဏှာဘယ်သူကလဲနေတာလို့မေးချင်ရှိတယ်ဒါကြောင့်လို့ဘုရားနဲ့တက်ကမြတ်စွာဘုရားတရားဟောနေတဲ့အချိန်မှာညာတော်ကဒီအတ္တဆိုတဲ့မြဲတဲ့အရာမျိုးတွေနဲ့ဒီကုသိုလ်ကံအကုသိုလ်ကံတွေကိုဘယ်သူကခံပြီးဘယ်သူကစားနေတာတော့လို့ဒီအတွေးဝင်လာအဲ့လိုအတွေးဝင်လာတဲ့အခါကျတော့မြတ်စွာဘုရားကဝိညာဏံပဋိစ္စသောပန္နဘယ်ရာဘယ်ဒီအကြောင်းပေါ်မှာမိပြီးပြီးတော့ဖြစ်နေတာအတ္တလို့မြဲတယ်လို့ယူဆကြရတခုမှမရှိဘူးဆိုပြီးမြတ်စွာဘုရားကထပ်ပြီးတော့ရှင်းပြီးတော့ဟောတယ်အဲ့တော့တဏှာလည်နေဆိုတာဘာလို့လို့ဆိုရင်အကြောင်းတရားတွေရဖြစ်ပေါ်လာမှုကြောင့်အကျိုးတရားပေါ်ပေါက်တာတန်တရားနေနေလို့ပြောတာဆိုတော့မျိုးစိတ်လေးတခုကမြင်နေရတဲ့တွေ့ရင်ပေါင်းမှာပဲမှောက်လား
ပေါ့ပါဘုရား
အဲ့တော့ဘယ်တော့မှပေါက်ခိုင်းတာမဟုတ်ဘူးမျိုးစိတ်လေးဟာမြင်နေရတဲ့ဆိုတော့အကြောင်းတရားကြောင့်ပေါက်အချိန်တန်လို့ရှိရင်သူဆရာဆရာယာတိကုသိုလ်တွေရောက်ပြီးတော့မယ်ပွင့်အောင်မယ်ပြီးတော့မယ်ဒီလိုလာမယ်ဆရာအကြောင်းတရားကြောင့်ဖြစ်အကြိအကြောင်းတရားတွေမရှိဘူးဆိုရင်ဒါလေးကဖြစ်မှာမဟုတ်
ဘူး။ပါပါခင်ဗျာ
။ထို့တူပဲလူဘဝမှာလည်းပဲကြည့်။ဆိုင်ရဆိုင်ရကံအကြောင်းတရားတွေကစိတ်အစဉ်ထဲမှာမကြာခဏဖြစ်တယ်။ဖြစ်လာတဲ့အကြောင်းတရားတွေကဒါအင်္ဂါကြီးစွမ်းအားတွေစွမ်းအင်တွေအနေနဲ့ဖြစ်လာတယ်။အဲ့ဒီစွမ်းအင်တွေဟာတခြားအကြောင်းတရားတွေနဲ့ပေါင်းလိုက်တဲ့အခါစွမ်းအားအဖြစ်ရောက်သွားတယ်။ဆိုတော့မျိုးစိတ်တွေကသူထဲမှာသစ်ပင်ပေါက်နေတဲ့စွမ်းအင်လေးရှိတယ်။အဲဒီစွမ်းအင်လေးကမြေနဲ့ရေနဲ့ပေါင်းစပ်လိုက်တဲ့အခါသစ်ပင်ဖြစ်ပေါ်လာမှုဆိုရင်စွမ်းအားတစ်ခုရ။အဲ့လိုပဲသူရဲ့စိတ်အစဉ်မှာလည်းထုတ်တူပဲ။စွမ်းအင်လေးတွေကဆိုင်ရဆိုင်ရအကြောင်းကြောင့်စုမိသွားတဲ့စွမ်းအင်လေးတွေဟာအကြောင်းတရားတွေပေါက်လိုက်တဲ့အခါကျတော့စွမ်းအားဖြစ်ရောက်မှာ။တတဝါလိုလိုဘာလိုလိုယောက်ျားလိုလိုမိဘလိုလိုဘူးလိုနတ်လိုပေါက်လိုပုံစံအမျိုးမျိုးတွေဖြစ်လာအဲ့တော့သဘောတရားကတော့သုဒ္ဓဓမ္မဘဝတန်တိတကယ်ဓမ္မသက်သက်သဘာဝတရားသက်သက်ပဲရုပ်ဆိုတဲ့သဘာဝတရားသက်သက်နာမ်ဆိုတဲ့သဘာဝတရားသက်သက်တတဝါလို့ခေါ်ကြအကြောင်းရှိပဲနဲ့သူ့အကြောင်းနဲ့သူဖြစ်နေတာလို့ ဆက်ဆော်ပြာဒီလိုမြင်ရမယ်လို့ခေါ်တာနော်ကမ္မတ္တကာဂောတ္တိဝိပါကတ္တသဝေရကုံသုဒ္ဓဓမ္မာပဝတ္တံတိဧဝေတံသမ္မတ္တနာကမ္မတ္တကုသကံအကုသကံဆိုတာကိုကာဂောပြုလုပ်တဲ့တတ္တဝါဆိုတာလည်းမရှိဘူးလက်ရှိမရှိဘူးဝိပါကတ္တသဝေရကုံအကျိုးတရားကိုခံစားတဲ့ပုဂ္ဂိုလ်တတ္တဝါဆိုတာလည်းလက်ရှိမရှိဘူးသုဒ္ဓဓမ္မာပောတန္တိအကြောင်းတရားအကျိုးတရားတဏ္ဏအကြောင်းတရားတွေပေါ်လာလိုက်အကျိုးတရားတွေဖြစ်လာလိုက်အကြောင်းတရားပေါ်လာလို့အကျိုးတရားတွေဖြစ်လိုက်သုဒ္ဓဓမ္မာအကြောင်းတရားအကျိုးတရားဓမ္မတက်တက်တူတာနဲ့ပောတန္တိဖြစ်လာတယ်ဧဝံတသမ္မတတနံဒီလိုအမြင်ဟာမှန်ကန်တဲ့အမြင်လို့ပြောတယ်တဏျာဟောကလွတ်ဖို့ဆိုတာဒီအမြင်မျိုးမရှိရင်တဏျာဟောကမလွတ်နိုင်ဘူးအဲ့တော့တတ္တဝါလို့ယူဆထားလို့ရှိရင်တဏှာဟောကလူကိုအကြောင်းရှိတော့မှန်ကန်တဲ့အမြင်တစ်ခုမရနိုင်ဘူးအဲ့တော့အကြောင်းတရားတွေဟာတစ်ခုနဲ့တစ်ခုပေါင်းဆက်ပြီးတော့အကြောင်းကအကျိုးထုတ်ဆိုပါစို့သစ်ပင်ပေါက်လာဖို့အတွက်ဘယ်ဘာမှအဲ့ဒီမှာအမိန်ပေးစေခိုင်းနေတဲ့အရာမရှိဘူးလေမျိုးစိတ်လေးထဲမှာသူကအပင်ပေါက်နိုင်တဲ့ဆွမ်းအားလေးတွေရှိတယ်သွားအင်းလေးရှိအကြီးတွေးလေးတွေရှိအဲ့ဒါလေးကမြေနဲ့ရေနဲ့တွေးလိုက်တဲ့အခါကျတော့အပင်ပေါက်လာတယ်အကယ်၍မြေနဲ့ရေနဲ့မတွေ့ဘူးဆိုသူအပင်မပေါက်နိုင်အဲ့တော့ကြည့်လိုက်တော့မျိုးစိတ်လေးထဲမှာရှိတဲ့သွားအင်းရဲ့ရေတွေရေတွေရဲ့သွားအင်းရဲ့အဲ့ဒီအကြောင်းတရားတွေပေါင်းစားလိုက်တဲ့အခါသစ်ပင်ဆိုတာကြီးဖြစ်လာတာအဲ့ဒီမှာဖြစ်လာတဲ့သစ်ပင်ထဲမှာခိုင်မြဲတာရှိရလားလို့မရှိဘူး။သူကအားလုံးအကြောင်းပေါ်မှာမိတည်ပြီးတော့နေတာ။သူ့ရေကအများတန်းထောက်ပံ့နေရမယ်၊လေတို့နေရောလည်းအများတန်းထောက်ပံ့နေရမယ်။ခုခေတ်ပြောရင်အောက်ဆီဂျင်တို့ဘာလို့ပေါ့နော်
။အမှန်ပါဗျာ
။အကယ်၍အဲ့ဒါကြီးပြတ်သွားပြီဆိုရင်ဒီသစ်ပင်ရှင်းတန်နိုင်ပါ့မလား။ရှင
်းပါပါဗျာ။
ရှင်းရှိတယ်၊ခြောက်သွားမှာပဲ။ဟုတ်ကဲ့
။အမှန်ပါဗျာ
။နေရောမရှိလည်းပဲရှင်းတန်နိုင်မှာမဟုတ်ဘူး။ဆယ်ဆယ်အကြောင်းတွေ၆ပတ်ထားတဲ့ဆောင်းအောင်ချင်းစားဒါကြောင့်မလို့တစ်ပင်ဆိုပြီးတော့ဒိဋ္ဌာမှာဒီလိုဖြစ်တယ်လို့ပြောလူရဲ့ခန္ဓာကိုယ်ကြီးကလည်းဒီတိုင်းပဲရုပ်နဲ့နာနဲ့ပေါင်းစပ်ပြီးတော့အကြောင်းအဖြစ်ဖန်တီးလိုက်တယ်ထိုအကြောင်းတွေပေါင်းစုမိသွားတဲ့အခါအကျိုးတွေပေါ်နေတယ်အကြောင်းအကျိုးမရက်တတ်နေတဲ့မြတ်အကြောင်းအကျိုးဆက်ပြီးတော့ဖြစ်နေမှာပဲလို့ပြောဆုံးတာနော်အဲ့တော့တဏှာရဲမှာဘသူကလည်လို့ဘသူကခန္ဓာဘသူကနေပြီးတော့ခံစားဆန်းစားတာလို့ဆိုဘသူကမရှိဘူးတိပ္ပဏီထဲမှာလည်းဘသူကပွင့်တာတော့ဘသူကသီးတာတော့လို့မေးလို့ရှင်ဘသူကမရှိဘူးဟုတ်တယ်မဟုတ်လ
ား
တိပ္ပဏီကဘသူကပွင့်တာတော့လို့ပြောလို့လည်းမရဘူးဘသူကသီးတာလို့လည်းပြောလို့မရဘူးအကြောင်းအကျိုးတွေပေါက်ဆက်သွားတဲ့အခါဖြစ်လာတဲ့သဘောမျှတာရှိတယ်ထို့တူပဲလူ့ဘဝမှာလည်းဘုရားခံစားပြီဘုရားလုံလို့ဘုရားခံစားရတယ်ဆိုတာမျိုးမရှိဘူးတဲ့။ဘာဖြစ်လို့လဲဆိုတော့လူစိတ်ပဲကြည့်လေ။ဒီဖြစ်အကြောင်းအနေနဲ့ဖြစ်ပေါ်လာတဲ့စိတ်ကလေးရဲ့အချိန်ကတစ်ခု။အကျိုးအနေနဲ့ခံစားရတဲ့အပိုင်းကတစ်ခုဆိုတော့ဟောတခြားနေဖြစ်။တခြားနေဖြစ်။အစဉ်ဆက်နေတဲ့ဒါရှိနေတာ process လို့ခေါ်တဲ့ဖြစ်စဉ်တစ်ခုအနေနဲ့ကဒီမှာသက်ဆိုင်တယ်လို့ပြောနေကြတာเนาะအဲလူတွေမှာသက်ဆိုင်မှုကဘာလို့ဆိုရင်တဏ္ဍဆိုတာလေးရှိတယ်ပေါ့ process ဆိုတာရှိတယ်ကိုယ့်ရဲ့တဏ္ဍဆိုတာလေးရှိတယ် line လေးတော့ရှိတာပေါ့ line ရှိတယ်ဆိုတာခုနကဒီဘဝမှာလူတရားမှာကုသိုလ်လုပ်တယ်အကုသိုလ်လုပ်တယ်ဓာတ်တည်းရဲ့ဒီ area လေးတစ်ခုပေါ့အဲ့ဒီ area လေးတစ်ခုဟာဒီပုံကတရားရဲ့ဘဝတစ်ခုလို့ဒီလိုသတ်မှတ်ပြီးတော့ပြောကြတာဒီလူတရားနဲ့သက်ဆိုင်တဲ့ယုံနံတရားတွေဒီအစင်ထာဝရတန်တရားထဲမှာဒီလူတရားနဲ့သက်ဆိုင်တဲ့တန်တရားလည်းမှုနောက်ဘဝဖြစ်မှုဒါမျိုးတွေပဲဖြစ်လာသူများနဲ့မဆိုင်ဘူးသူ့ area နယ်လေးထဲမှာဖြစ်နေတာသူ့ area နယ်ထဲမှာသွားတယ်ဆိုတော့ဒီတစ်ပင်တစ်ပင်မှာဒီတစ်ပင်လေးတစ်ပင်ပေါက်လာရင်ဒီတစ်ပင်ရဲ့ထဲမှာဖြစ်လာတဲ့အတ္တိတွေအွက်တွေအခွန်တွေအခောက်တွေအရက်တွေဟောလာအမြင့်အသားတွေအကုန်ဒီတစ်ပင်ထဲပဲဆက်ဒီတစ်ပင်ကပြီးတယ်ဟ ဟောဒီသစ္စာသီးလို့တခါအဲ့ဒီအသီးကလည်းဟိုမြည်တဲ့ရင်နဲ့တွေ့ရတာထပ်ပေါက်ပြန်တယ်အဲ့ဒီလိုသစ်ပင်တစ်ပင်ကဆွဆွမပြတ်ကြောင်းကျိုးဖြစ်နေတယ်လို့ပဲလူရဲ့ခန္ဓာကိုယ်ဟာလည်းပဲနန္ဒရားဆိုင်ရာအကြောင်းတရားတွေအကျိုးတရားတွေမှာဆွဆွမပြတ်ဖြစ်နေတာအကြောင်းတရားတွေရှိနေတယ်ကအကျိုးတရားတွေဆက်ပေါ်နေဥမာပဲလို့ဒီလိုယူဆတာကဘုရားဘာသာရဲ့အထူးစာအကြောင်းတရားလိုပဲလက်ခံတယ်အကျိုးတရားလိုပဲလက်ခံတယ်ဒီအကြောင်းတရားကိုပုဂ္ဂိုလ်တ attva လို့လည်းမသတ်မှတ်ဘူးအကျိုးတရားကိုလည်းပုဂ္ဂိုလ်တ attva လို့မသတ်မှတ်ဘူးဘာဖြစ်လို့မသတ်မှတ်တာလို့ဆိုသတ်မှတ်လို့မရလို့မသတ်မှတ်တာတကယ်တဘာဝကဖြစ်ပြီးတော့ပြတ်သွားတဲ့တဘာဝများတာရှိတာနော်ဒီတည်းကြောင့်လို့မြတ်စွာဘုရားတရားတော်အရအကြောင်းပေါ်တာကိုပဲကောင်းမှုမကောင်းမှုလုပ်တယ်လို့ပြောတယ်အကျိုးပေါ်တာကိုပဲခံစားရတယ်ဆံစားရတယ်လို့ပြောတယ်တကယ်ကတော့ဟုတ်လားခံစားလုပ်တဲ့လူဆိုတာလည်းမရှိဘူးခံစားတဲ့လူဆိုတာလည်းမရှိဘူးသို့သောစိတ်ယုတ်ကြီးကိုကြည့်ပြီးတော့ထိုစိတ်ယုတ်ကြီးဟာတုံ့ရှားသွားလာမှုတွေကိုကြည့်ပြီးတော့ပုဂ္ဂိုလ်တ attva တူအနေနဲ့ထင်ပြီးတော့လူတွေကအထင်မှားအမြင်မှားဖြစ်နေတာများတာဖြစ်တယ်နာမည်လေးတွေပေးထားတဲ့အခါထိုနာမည်အသီးသီးလေးနဲ့ဆွဲလန်းလေးတွေဝင်လာကြတယ်ဒါကိုဆိုလို့ရတယ်နော်အေးဒါကြောင့်ဘုရားဘာသာတရားတော်အရာဆိုလို့ရှိရင်တန်တရားလဲတယ်ဆိုတာအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတာကိုသာပြောတာပါတဲ့ဒီဘဝအကြောင်းတရားတွေပြုလုပ်လို့ဒီအကြောင်းတရားတွေမကုန်သေးတဲ့များအကျိုးတရားတွေကဆက်ပေါ်နေလို့မှာပဲအဲ့တော့တဏှာပြတ်ချင်လို့ရှိရင်အကြောင်းတရားတွေကိုရပ်အောင်လုပ်ရအကြောင်းတရားတွေကိုရပ်အောင်လုပ်ခြင်းဖြစ်တာနဲ့တဏှာပြတ်တယ်တဲ့ဒါဖြင့်သစ္စာများကသစ္စာလေးပါးမှဒါကြောင့်မို့ခေါ်ထားတယ်တဏှာထဲမှာရရှိနေတဲ့ဟာဘာရတာလို့ဆိုဒုက္ခအဲဒီဒုက္ခကဘုရားကြောင့်ရနေတာလို့ဆိုဒုက္ခသမုဒိယတဏှာကိုဟောတယ်တဏှာလို့ဆိုရဲလူချင်းတတ်မဲ့မှုဆန္ဒဥဆောင်တဲ့ဒီစွမ်းအားတွေကြောင့်မို့လို့ဒုက္ခဆိုရဲဘဝတစ်ခုကိုရအဲဒါတဏှာရှိနေသေးတဲ့များကာလပတ်လုံးဒုက္ခလို့ဆိုရဲဘဝတဏှာမှာလဲနေကြအောင်မှဒုက္ခဆိုတာကိုရနေကြအောင်မှလေအဲ့ဒီဒုက္ခတွေလုံးဝချုပ်ငြိမ်းသွားတဲ့နေရာရှိတာဆိုရှိတယ်အဲ့ဒါဒုက္ခနိရောဓအဲ့ဒီဒုက္ခနိရောဓဟာဘာနဲ့မှတွေ့နိုင်တယ်လို့ဆိုရင်ဘယ်ကရှိပါအရှင်တရားအရှင်ဘုရားတို့ကအထောက်ဘယ်ကရှိပါဆိုတာနံပါတ်1အမှန်မြင်လို့လို့ရမှန်မြင်ရမယ်မှန်မြင်ဆိုတာအကြောင်းနဲ့အကျိုးအကောင်းနဲ့အဆိုးကိုမြင်တာခုနပြောတဲ့အေယုကန္တကောမှာအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ဒီလိုမြင်လာတာကြောင့်ဘယ်ကတဲ့ကသမ္မာဒိဋ္ဌိမှန်ကန်တဲ့အမြင်ကိုပြောတယ်။အဲဒီမှန်ကန်တဲ့အမြင်ရဖို့ရဘာလို့လဲဆိုတော့မှန်ကန်တဲ့အတွေ့အကြုံလို့မှန်မှန်ကန်ကန်သိတော်ရဖို့လို့အဲဒီမှန်ကန်တဲ့အမြင်နဲ့မှန်ကန်တဲ့အတွေ့ရဖို့အတွက်ဘာရှင်းခံရတော့လို့ဆိုတော့ကိုချင်းတရားပေါ်မှာရှင်းခံရတယ်။သမ္မာဝါစာသမ္မာကမ္မန္တသမ္မာအစီ။ဘာဖြစ်လို့ကိုချင်းတရားကိုရှင်းခံရတယ်လဲဆိုကိုချင်းတရားကိုအချိန်မခံလို့ရှင်လူစိတ်ကမငြိမ်ဘူး။မငြိမ်လို့ရှင်မှန်ကန်စွာတွေးတော့တာလည်းမဖြစ်နိုင်ဘူးမှန်ကန်စွာမြင်တာလည်းမဖြစ်နိုင်ဘူးလူရဲ့စိတ်တွေကအေးချမ်းငြိမ်သက်ဖို့ရတဲ့ဟောအခြေခံကိုချင်းတရားရှိရမယ်ကိုချင်းတရားကောင်းလာရင်တမ္မဝါစာတမ္မကမ္မန္တတမ္မအာဇီဝဆိုတဲ့ကိုချင်းတရားကောင်းလာတဲ့အခါကျတော့တမ္မဝါယမတမ္မကံကကျိုးစားတယ်ကျိုးစားတယ်ဆိုတာခေါဏကအကြောင်းတရားဆိုတဲ့အတွက်မကောင်းတဲ့အကြောင်းတရားတွေရှိတယ်ကောင်းတဲ့အကြောင်းတရားတွေရှိတယ်မကောင်းတဲ့အကြောင်းတရားတွေကိုကောင်းတဲ့အကြောင်းတရားတွေနဲ့လဲလှယ်ပြီးတော့ဖယ်ရှင်းပြတာမကောင်းတဲ့အကြောင်းတရားတွေကိုကောင်းတဲ့အကြောင်းနဲ့အစားထိုးလိုက်အဲ့ဒီလိုအစားထိုးမှုကျူးစားတာကိုပဲသမ္မာဝါယာမလို့ခေါ်အစားထိုးနိုင်ပြီးအစားထိုးတဲ့အခါမှာဘာတွေလိုအပ်လဲဆိုရင်သမ္မာတတိဆိုတဲ့စိတ်ဆိုင်ထားဖို့လိုအပ်တယ်သမ္မာသမာဓိဆိုတဲ့စိတ်တည်ငြိမ်မှုလိုအပ်တယ်အဲ့ဒီနှစ်ခုအဲ့ဒီသုံးခုဟန်ကြည်ကြီးလုံးမိပြီဆိုလို့ရှိရင်သမ္မာဒိဋ္ဌိတို့သမ္မာသင်္ကပ္ပတို့အမှန်မြင်တာမျိုးအမှန်တွေးတာမျိုးတွေဖြစ်လာတော့အလုံးဒီ၅ခုဆုံမိသွားပြီသူကိစ္စသူဆောင်ရွက်ပြီတကြီးလည်းဆောင်ရွက်ပြီဆိုလို့ရှိရင်ခုနပြောတဲ့အကြောင်းတရားတွေကအလုံးရဆိုင်ပြီးရတဲ့အနေအထားမျိုးရောက်သွားတယ်ဒါကိုပဲ သပုရိယကိုပယ်ချက်နိုင်တဲ့မကသစ္စာလို့ဆိုတဲ့လမ်းကြောင်းပေါ်ကိုရောက်သွားတာအဲဒီလမ်းကြောင်းပေါ်ရောက်သွားတာ ਨੇ ဒီကိစ္စ ਨੇ ဒုက္ခနိရောဓလို့ဆိုတဲ့တဏှာဒုက္ခကြီးရဲ့ဆုံးတဲ့နေရာကိုရောက်သွားနိုင်တယ်လို့မြတ်စွာဘုရားသစ္စာလေးပါးမှာတင်ပေါ်တာဖြစ်တယ်နော်
အမ
ေတရားပေါ်လို့အခုဆောရုံအခုဒကာကြီးဥတည်မြင့်6နှစ်ရှိသွားပြီလို့ပြော6နှစ်ရှိသွားပြီဒီဘဝတစ်ခုကနေကုန်လွန်သွားတဲ့နောက်ဘဝတစ်ခုကျောင်းသွားတယ်ဘုသန္တမှာရှိတဲ့အကြောင်းတရားနဲ့အကျိုးတရားမရသေးတဲ့အခုလိုကျောင်းလဲနေကြမှာဒီလိုဖြစ်ဖြစ်เนาะအမေအဲ့တော့ဘုရားဥဆောင်ခေါ်သွားတော့လို့ဆိုလို့ရှိရင်တဏှာကနေဥဆောင်ခေါ်သွားဘဝပေါ်မှာတွေ့တန်းနေတဲ့တဏှာရှိနေလေးတည်းများနောက်ဘဝတစ်ခုရနေမှာအဲဒီလိုဘဝတစ်ခုရနေတဲ့အချိန်မှာဒီမှာကြာရင်တဲ့မိသားစုကဘုသူကောင်းမှုပြုရဲဆိုတာသူ့အကျိုးရှိသလားဆိုတော့သူ့တဲ့အကျိုးရှိတာမရှိတာလေဘုသူကောင်းမှုပြုလုပ်တာဘာတော့လို့ဆိုလို့ရှိရင်တွေ့ရင်ခုနကမကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြီးကောင်းတဲ့အကြောင်းတရားတွေအစားထိုးနေတာလို့ဒီလိုပြောတာနော်
နော်ပါဗျ
ာမကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြီးကောင်းတဲ့အကြောင်းတရားတွေကိုအစားထိုးခြင်းဖြင့်အမှန်မြင်ဖို့အတွက်လမ်းခင်းပေးနေတာပေါ့
မှန်ပါဗျ
ာလမ်းခင်းပေးနေတာဆိုလိုတာကဒီဒုက္ခကိုအမှန်မြင်ဖို့ဒုက္ခသမုဒိယကိုဖယ်ရှားနိုင်ဖို့မဂ္ဂသစ္စာအချက်တရားကိုချင့်နေနောက်ဆုံးမှာဒုက္ခနိရောဓဆိုတဲ့နိဗ္ဗာန်ကိုမြင်လာနိုင်ဖို့အဲ့ဒါကိုမြင်လာဖို့အတွက်ကောင်းတဲ့အကြောင်းနဲ့မကောင်းတဲ့အကြောင်းကိုအစားထိုးခဲရှာပစ်ခြင်းပဲဖြစ်တယ်။ဘုရားမြတ်စွာဟောကြားတဲ့တရားတော်အရလူဆိုတာမရှိဘူးမရှိပဲအကြောင်းတရားကိုပြင်ပေးလို့ရတယ်တဲ့အကြောင်းတရားကိုပြင်ပေးရတယ်။ခုဆိုပါလို့ဘုန်းကြီးတို့တို့ရဲ့စိတ်တွေမှာစိတ်ဆိုတာအလုံးမြညာနဲ့နှုံးထားတဲ့ဖြစ်ပြီးတော့ပြက်နေတာစိတ်ကိုဖြူစင်အောင်ထားဆိုဘယ်လိုဖြူစင်အောင်ထားရမလဲ။ဘုန်းကြီးတို့လည်းကလာတော်တော့ကအမျိုးကြီးပြပါမျိုးကြီးလေဘုရားဘာသာဖြစ်စာတွေသူတို့ကစဉ်းစားတယ်ဘယ်လိုမေးလို့ဆိုသက်သောပြန်ဟောတဲ့တရားတွေမှာတဲ့စိတ်ဆိုတာအလွန်ပြင်းပြတယ်လို့လည်းဟောတယ်တဲ့ချစ်ပြင်းချက်ချင်းပြတ်သွားတယ်လို့ဟောတယ်တဲ့ဒီပိုင်းကလည်းပဲစိတ်ကိုဖြူစင်အောင်လုပ်ရမယ်လို့ဟောတယ်ဒါတော့ဖြစ်ပြီးအ мян နီးနဲ့ပြတ်သွားတဲ့စိတ်ကိုဘယ်လိုဖြူစင်အောင်လုပ်နိုင်လဲသူမေးတာဟုတ်ကဲ့ပြတ်သွားတဲ့ကြီးကိုဘယ်လိုဖြူအောင်လုပ်ဖြူအောင်လုပ်မလို့ကြိုးစားတော့မှပြက်သွားပြီလေမရှိတော့အဲဘယ်လိုလုပ်ဖြူအောင်လုပ်ရမလို့ဆိုအေးမှန်တယ်ဖြူအောင်လုပ်ဆိုလဲအဲ့ဒါကိုပြောတာမဟုတ်ဘူးပြက်သွားတဲ့စိတ်ကိုဖြူအောင်လုပ်ခိုင်းတာမဟုတ်ဘူးစိတ်ဆိုတာဆိုင်ရဆိုင်ရအကြောင်းကြောင့်ဖြစ်နေတာအဲဆိုင်ရဆိုင်ရအကြောင်းကြောင့်ဖြစ်နေတဲ့အကြောင်းတရားတွေမှာအတွင်းမှားနေတဲ့အာယောဏိသောမနတိကာရရှိရင်စိတ်ဟာညစ်သေးတယ်အတွင်းမှန်တဲ့ယောဂီသောမနတိကာရပြောင်းပေးလိုက်လို့ရှင်စိတ်ဟာဖြူစင်တယ်။ဥပမာပဲလူတစ်ယောက်ဒေါသဖြစ်နေဒေါသဖြစ်เสียအကြောင်းကြီးတွေးလို့ရှင်ဒေါသဖြစ်နေမှာပဲ။အဲ့ဒီဒေါသဖြစ်เสียအကြောင်းတရားကိုမေ့ပြလိုက်ပြီးတော့ရှင်နဲ့เสียအကြောင်းနဲ့အစားထိုးလိုက်တယ်ဆိုလို့ရှင်ဒေါသဖြစ်သေးလား
။ဖြစ်တော့
မဖြစ်တော့ဘူး။အဲ့ဒီဒေါသမဖြစ်တော့ဘဲနဲ့စိတ်ရှင်နှမ်းမှုရသွားတာဒီပဲစိတ်ဖြူစင်သွားတာလို့ပြောတာနော်။အဲ့တော့အကြောင်းတရားကိုအစားထိုးလဲလဲပေးခြင်းသည်စိတ်ကိုဖြူစင်အောင်လုပ်တယ်လို့ပြောတာနောက်ဖြစ်ပေါ်လာတဲ့စိတ်တွေကဒေါသနဲ့မတွဲတော့ဘူးဖြူစင်တဲ့စိတ်ကလေးကိုဖြစ်လာတယ်လောဘနဲ့တွဲနေတဲ့စိတ်ကလေးကိုဖြူစင်အောင်လုပ်ခြင်းထိုလောဘရဲ့အာယုံကိုဖယ်ရှားပြီးတော့သဘာဝတရားကိုဆင်ခြင်စဉ်းစားလိုက်လို့ချင်းထိုလောဘဆက်မဖြစ်နိုင်တော့ဘူးရပ်ဆိုင်သွားတယ်အညစ်အကြေးတွေရပ်ဆိုင်သွားတာနဲ့ကောင်းတဲ့ဖြူစင်တဲ့သဘောတရားလေးတွေဝင်လာတာကိုပဲစိတ်ကိုဖြူစင်အောင်ထားတယ်လို့ဒီလိုပြောတာအဲ့ဒီလိုနီးနဲ့ဖြူစင်အောင်လုပ်ရတယ်စိတ်အစဉ်ဟာထာဝရဖြူစင်နေအောင်ကောင်းတဲ့အကြောင်းတရားနဲ့မကောင်းတဲ့အကြောင်းတရားတွေကိုအစားထိုးလဲလှယ်ခြင်းလို့ဒီလိုပိုက်ရမှာပေါ့နော်မှန်ပါဗျာ
အ
ဲ့ဒီလိုအစားထိုးလဲလှယ်လို့ရှိရင်မကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြပြီးကောင်းတဲ့အကြောင်းတရားတွေကမိမိတဏ္ဍာမှာဖြစ်လာလို့ရှိရင်ကောင်းတဲ့အကျိုးတရားတွေနဲ့နောက်ဆုံးဟာဒုက္ခကိုဖြစ်ပေါ်စေတတ်တဲ့အကြောင်းမကောင်းတဲ့အကြောင်းတရားတွေအလုံးလုံးဝရပ်ဆိုင်းသွားပြီးတော့ကောင်းတဲ့အကြောင်းတရားတွေကဖြစ်ပေါ်ပြီးသန္တာဒုက္ခခံစားနိုင်နေတယ်အဲ့တော့ဘဝတန်တရားမှာတန်တရားထဲမှာဝင်သွားတဲ့အခုဒီတန်တရားတယ်လို့ဘဝတစ်ခုဆုံးသတ်သွားတဲ့ပုဂ္ဂိုလ်ဘဝထဲမှာတန်တရားထဲမှာရောက်သွားဒီဘဝကနေတင်လွန်လို့နောက်ဘဝရောက်သွားတဲ့ပုဂ္ဂိုလ်တရားကိုဒီဘဝကကုသိုလ်လုပ်တာကုညီပေးလို့ရသလားလို့ဆိုတော့တေချာတာတော့မဟုတ်ဘူးပဲเนาะ
မှန်ပါဗျာ
ဘာဖြစ်လို့လဲဆိုလို့ရှိရင်တ ေချာတဲ့ဤစနစ်ကတော့မရှိဘူးဘာလို့ဤစနစ်မရှိတယ်လဲဆိုရင်ဒီသွားတဲ့ပုဂ္ဂိုလ်ဟာသူ့ကုသိုလ်ကောင်းမှုရာနှက်ဖြစ်နေတာလည်းဖြစ်နိုင်တယ်နှက်ဖြစ်နေလို့ရှိရင်လည်းမလိုအပ်တော့ဘူးလူဖြစ်နေလို့ရှိရင်လည်းဒီဟာအကူကြီးပေးဖို့မလိုအပ်တော့ဘူးငရဲကြနေလို့ရှိရင်လည်းပဲလက်လန်းမမိတော့ဘူးသူ့အနေနဲ့ဒီဟာကိုယ့်ရဲ့ကုသိုလ်မရနိုင်ဘူးနော်နောက်တိရစ္ဆာန်ဖြစ်နေလို့ရှင်လည်းသူသိနိုင်သောမရှိသည့်အတွက်ကြောင့်ဒီကကုသိုလ်ကောင်းမှုအကျိုးသူခံစားရမှာမဟုတ်ဘူးလေ။စိတ်ဓာတ်ဘဝရောက်နေလို့ဒီကကုသိုလ်ကောင်းမှုပြုတာတွေကိုသူကရှင်းတတ်ပြီးတော့ဝန္တာပီတိဖြစ်လို့ရှင်ကတော့အဲ့ဒီဝန္တာပီတိဆိုတဲ့သူ့ရဲ့တဏ္ဏမှာဖြစ်တဲ့ကုသိုလ်စွမ်းအားတွေကသူ့ဘဝကြီးတစ်ခုလုံးကိုကောင်းတဲ့အကြောင်းကြီးအစားထိုးပေးနိုင်တယ်။အဲ့ဒါကြလို့ရှင်တော့ကောင်းကျိုးချမ်းသာတွေရမှာပဲလို့ပြောတယ်။နော်အဲ့တော့ပိဋကဘုံရောက်တဲ့နေရာဦးစားသူတွေကမသိကြတော့ဒီလိုပဲလုပ်ရတယ်ဒါဒီလိုလုပ်တာဟာဒီကုသကောင်မှုလုပ်တဲ့ပုဂ္ဂိုလ်တွေကတော့ကောင်းတဲ့အကြောင်းတွေအစားထိုးနေတာပဲကိုယ့်အတွက်လည်းကောင်းတဲ့အကြောင်းအစားထိုးတယ်ဟောကိုယ့်ရဲ့ကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေကိုလည်းကျေးဇူးတုံ့ဆိုင်ရန်ရောက်တယ်ပေါ့နော်အမှန်တမ်းမှကောင်းတဲ့အလုပ်ကိုပြောရမယ်အကျိုးမဲ့တဲ့အလုပ်မဟုတ်ဘူးအကျိုးရှိတဲ့အလုပ်ဘာဖြစ်လို့လို့ဆိုရင်လုပ်သူကိုယ်တိုင်ကကောင်းတဲ့အကြောင်းတရားကိုရရှိနိုင်တယ်ကိုယ်ကြည့်စုတဲ့ပုဂ္ဂိုလ်ဒီတိတ္တဘဝမှာရှိသည်ဖြစ်စေမရှိသည်ဖြစ်စေတိတ္တဘဝမှာရှိနေတဲ့ပုဂ္ဂိုလ်တွေကိုယ့်ရဲ့ဆွေဟောင်းမျိုးဟောင်းဘဝဟောင်းတွေဆိုတာရှိနေတတ်တယ်ရှိနေသည့်အတွက်ကြောင့်ကိုယ့်ကုသိုလ်ကိုသူတို့ဝမ်းသာလို့ရှိရင်သူတို့ရဲ့စိတ်ထဲနှလုံးထဲမှာကောင်းတဲ့အကြောင်းတရားတွေရသွားနိုင်တယ်ပေါ့နော
်
အဲ့လိုရသွားရင်သူတို့မှာဟောအစားထိုးပြီးသားဖြစ်သွားတယ်ပေါ့မကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြီးကောင်းတဲ့အကြောင်းတရားတွေနဲ့အစားထိုးပြီးသားဖြစ်သွားတော့သူတို့မှာဘဝရဲ့ဒုက္ခသက်တာသွားနိုင်တယ်လို့ဒီလိုဆုံးလို့လားเนา
ะမှ
န်ပါဗျာအေးဒါကြောင့်မို့လို့ဘုရားမြတ်စွာရဲ့တရားတော်အရဘဝတန်တရားလဲတဲ့ဆိုတာရုပ်တရားနာမ်တရားတွေဟာဆန္ဒဆန္ဒအကြောင်းတရားတွေကြောင့်ဒီဘဝမှာဖြစ်ပြီးပြတ်သွားပြီးနောက်ဆန္ဒအကြောင်းတရားကြောင့်လည်းနောက်ဘဝတစ်ခုမှာဖြစ်ကြပြန်တယ်ဖြစ်ပြီးတော့ဆန္ဒဘဝအကြောင်းမကုန်သေးတဲ့အကျိုးတရားတွေဟာဆက်ဆက်ပြီးတော့ဖြစ်နေတာကိုပဲတန်တရားလဲတယ်လို့ပြောတာပါဒီအကြောင်းတရားအကျိုးတရားတွေထဲမှာသာဝရမြဲနေတယ်ဆိုတာလည်းတစ်ခုမှမရှိဘူးအတ္တလို့ငါလို့သမ္မဆရာလည်းတစ်ခုမှမရှိဘူးငါပိုင်နာလို့သမ္မဆရာလည်းတစ်ခုမှမရှိဘူးကြောင်းကျိုးဆင်ဆက်ပြီးတော့ဆင်ဆက်မပြတ်ဖြစ်နေတာ၄ကဖြစ်နေအဲ့ဒီဆင်ဆက်မပြတ်ဖြစ်နေတဲ့အထက်ကစိတ်နဲ့ဆရာမကောင်းဖြစ်လိုက်နာလိုက်ဥလိုက်တင်လိုက်ဆိုတော့စိတ်နဲ့ဆရာမကောင်းတဲ့အကြောင်းတရားတွေဒီအကျိုးတရားတွေကိုမလိုချင်တော့ဘူးဆိုလို့ရှိရင်နောက်ဆုံးမှာဆရာဆရာအကြောင်းတရားတွေကိုပဲရှင်းချင်းသာလည်းမှန်ကန်တဲ့ဤလမ်းဖြစ်တယ်အကြောင်းဖြတ်မှအကျိုးတွေရမှာဖြစ်တယ်ဒါကြောင့်မို့အကြောင်းတရားကိုပယ်တတ်ဖို့ရတယ်မဂ္ဂင်ရှင်ပါခြင်းတရားကိုခြင်းချင်းဖြစ်လာတယ်ဘုရားတရားလည်းခြင်းအကြောင်းတရားတွေအကုန်ငြိမ်းပြီးတော့ဘုရားမြတ်စွာဟာသုတ္တနာမှာဖြစ်တဲ့ယုဒ္ဓမနန္ဒမတွေရဲ့အကြောင်းတရားတွေကိုအားလုံးဖယ်ရှားပြစ်နိုင်နိုင်ပြီးအတွက်ကြောင့်ဘုရားမြတ်စွာရဲ့ရုပ်ခန္ဓာနာမ်ခန္ဓာဆိုတာမရှိတော့ဘူးနောက်ထပ်ဖြစ်เสียအကြောင်းမရှိတော့တဲ့အတွက်ကြောင့်ဘဝဇတိချုပ်ငိမ့်သွားတယ်ညာနာတွေလည်းပဲထုတ်ထူချုပ်ငိမ့်သွားတယ်အဲ့ဒီလိုငိမ့်သွားမှသာနတရားကြီးကပြတ်မှာပဲကိုစီကိုစီနှလုံးသွင်းဆင်ရင်ပြီးတော့အံဝေကတရားဖြစ်ွားကမိမှန်မှန်နဲ့ချစ်ချင်ကြိုးကိုအားထုတ်နိုင်ကြပါစေလို့